ကာသနာတော်နှစ်2554ခုနှစ်ကောသာတတိယ1382ခုနှစ်မောလာဆောင်နေ့ရက်2022ခုနှစ်မတ်လ6ရက်တနင်္ဂနွေနေ့စကိုင်းတို့ထုံးပေါ်ရက်မဟာဘုရားရဲ့ကြောင့်တည်းအမယောဂိပြုတဲ့စေတ္တပါပြုလုပ်ရတဲ့အနန္တောအနန္တငါးပါးဥထိတ်ထားတဲ့နှစ်ဖက်ပြုလို့များအမှုထားသောအလုတ္တကအလုတ္တကမာနဖြစ်ကြသောပြင်းဝေမျိုးနှင့်ဥဝေကြီးတော်ချွတ်ဇံဝေနှင့်ဥတင်လေးအောင်တော်မြတ်ခြင်းနိငယ်မျိုးနှင့်ဥခိုင်ဝင်ထောတော်မြတ်သောသံဃာမျိုးတွေဥပ္ပခုတော်မြတ်တာသံဃာမျိုးတွေဥမ္မောတော်တဲ့တော်ထေထေဝင်ရှင်မြတ်ဘုရားဆင်ရောင်းဝင်ခြင်းငငယ်မျိုးအောင်ချမ်းသာရပ်ွက်ပြီးဥအောင်တန်းကိုတော်ချွတ်ချွတ်ခံချွတ်ချွတ်ခံဆံရောင်းဝင်ခြင်းမိသားစုတို့ဇာဟံကရှင်ပြီးဒီလားရှင်ဘုရားအလိုတော်မင်္ဂလာအခမ်းအနားအမှုမောဒနာတရားကိုယ်တော်ကောင်းမှုသာသနာတော်ကစပ်ပြီးပြုလုပ်တဲ့အခါအခုလိုယဟန်ခန္ဓာလို့အရှင်ပြုတာတော့သာသနာမျိုးဝင်ဒီလားဖြစ်ဖြစ်မျိုးမျိုးများလို့သာသနာတော်ဝင်သတင်းတရားလို့ဆိုတာအလုံးပေါင်းရတဲ့အလှူဒါနများဖြစ်တယ်ဆောက်တရားပွင့်တော်မူမှာသာသနာတော်နဲ့လည်းကြုံကြိုက်ပါမှာဆိုတော့အချိန်ကောင်းအခါကောင်းအခွင့်ကောင်းနဲ့ရရှိပါဒီယဟန်ကရှင်ပြုအလှူတော်မြေလာမျိုးဆိုတာတော့ဖြစ်လို့ရှိတယ်တခြားအချိန်မှာဆိုလို့ရှိရင်သာသနာ့ဘာအခါမှာဆိုယဟန်ကရှင်ပြုအလှူတော်မြေလာဆိုပြုလို့လည်းမရဘူးသာသနာတော်ရဲ့အရှိတော်တဲ့အကြောင်းပိုင်းမှာဆိုရင်ယဟန်ကရှင်ပြုဆိုတဲ့အလှူတော်မြေလာမျိုးမလုပ်နိုင်ဘူးတခြားအလှူတော်တွေလုပ်နိုင်တော့လည်းအခုလိုသာသနာတော်နဲ့စပ်နေတဲ့ကောင်းမှုကုသိုလ်မျိုးလုပ်နိုင်မှာမဟုတ်ဘူး။ဒါကြောင့်တကယ်တည်းချီလို့ရှိရင်အလုံးဝသာချင်ကောင်းနေလို့ရော။ဘာလို့လဲဆိုတော့အခွင့်အရေးဆိုတာခဏခဏရတဲ့အခွင့်အရေးကသိပြီးတော့တန်ဖို့မရှိဘူး။အမှန်တမ်းမှကျုံနောက်ကျုံလဲဆိုတဲ့အခွင့်အရေးမျိုးကမှတံမိုးနဲ့ရှိတယ်လုံးလျရတဲ့ကုသိုလ်ကောင်းတွေရဲ့အကျိုးကျေးဇူးပါပဲအမတန်မှချီးမားတယ်ဒါကြောင့်မို့ကုသိုလ်ကုသိုလ်ကောင်းမှုလုပ်ရတာဒုတပည့်အဖြစ်အထူးကံကောင်းထောင်းမှလို့ပြုလုပ်ရခြင်းဖြစ်တယ်အစင်သာဝရဝါညာဝေချဖို့ယသဗျာသာသနာတော်ဝင်ရောက်တဲ့ရှိတဲ့အခါမြတ်စွာဘုရားကပထမဆုံးဓမ္မစကြာတရားဟောပြီးတဲ့အခါဓမ္မစကြာတရားဟောတော့သစ္စာဝဂီ၅ပါးထဲမှာအကြီးဆုံးဖြစ်တဲ့ရှင်ကွန်တညာဆိုတာဓမ္မစကြာတရားနာရလို့ဓမ္မစကုလို့ခေါ်တဲ့သတ္တပတိမဉ္ဇဉ်သတ္တပတိဖို့လို့ရရှိပြီးတဲ့အခါမြတ်စွာဘုရားကိုလျှောက်ထားတောင်းပါနဲ့သစ္စာတရားကိုလျှောက်ထားတော့ပါတပည့်တော်တရားထမှာယဟန်အဖြစ်ကိုရှင်းအဖြစ်ယဟန်အဖြစ်ကိုရပါရစေပါပပိစ္ဆာဥပတ္တတာပပိစ္ဆာဆိုတာယဟန်မဖြစ်ခင်ကျွတင်ပြီးတော့သာသနာပေါ်မှာရှေ့ကြီးကကျင့်တဲ့အကျင့်ကိုပပိစ္ဆာလို့ခေါ်တယ်သောပထမဝစိတ္တပါတိပပိစ္ဆာဆိုလိုတာကမြင့်မြတ်တဲ့ယဟန်ဘုရားဆိုတာတန်းပြီးတော့မတည့်ရရှေ့တိုင်းမှာလက်ကျင့်ခံယူတဲ့အနေနဲ့ပထမအဆင့်အနေနဲ့သာသနာပေါင်းဝင်တာပပိစ္ဆာရှင်သာမဏေပြုတယ်လို့ဒီလိုခေါ်ကြတယ်ဒါကြောင့်မို့အင်္ဂလိပ်လိုပြန်လိုက်တာ initial ordination လို့ခေါ်တယ် initial လောက်တာအရင်ကျူတင်ပြီးတော့ဈာန်ဘဝမှာကြတော့အဆင့်မြင့်သွားအ ဆင်းမြင့်တဲ့ဘဝမရောက်ခင်လေးမှာချုပ်တင်ပြီးတော့စံပတ်လေးချက်နဲ့အနေနဲ့ရှင်ဘဝအဲဒီနောက်မှာဥပတံပရာဆိုတိုးမြင့်ပြီးတော့ကျင့်တဲ့ဥပတံပရာရဟန်းဖြစ်စွာရရှိအဲတော့ရှင်ကုန်တရားကတတိတော်ပပိစ္ဆဆိုတဲ့အရှင်ဖြစ်ဥပတံပရာဆိုတဲ့ရဟန်းဖြစ်ကိုရပါရစေပါလို့ဆက်ထားတောင်းပန်တဲ့အခါဆိုတော့ရသဗျာကအာမိတ်ရှိတယ်ဆိုလက်ရလက်ကိုဆန့်တန်းပြီးတော့အေဟိဘိက္ခုသာခာတော်ဓမ္မောစရဗျမစရိယသမ္မာဒုက္ခတအန္တကိရိယာယံဒီစကားနဲ့ဘိတ်ပြီးတော့ခွင့်ပြုလိုက်ပါသနာပေါင်းဝင်ဖို့ခွင့်ပြုတဲ့စာတန်းလေးဝင်တယ်အေဟိဘိက္ခုဆိုတာရသဗျာကဓမ္မစကြာဟောတဲ့အခါမှာလည်းပဲဒီပစ္စဝဂီတွေကိုဘိက္ခုလို့ခေါ်ခဲ့တာဘိက္ခုဆိုတဲ့စကားလုံးကကိလေသာတွေကိုဖြုတ်ခွဲတဲ့အကျင့်ကိုကျင့်နေတဲ့ပုဂ္ဂိုလ်ကိလေသာကိုဖြုတ်ခွဲသူလို့ဒီလိုထိတယ်ပဲရသဗျာကဘိက္ခုဆိုတဲ့စကားလုံးတော့တော့နောက်တနည်းအားဖြင့်တဏ္ဍာရီကိုဒီဒုက္ခကြီးအဖြစ်မြင်တတ်တဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်အဲ့တော့မအိဟိဘိက္ခုဆိုတာရှင်ကုန်တရားကိုစစ်သားယဟန်လာခဲ့ဝင်လာခဲ့လို့ရှင်ဥစ္စာအိဟိဆိုလာခဲ့အာသနာပေါင်းနဲ့ဝင်နေတယ်ဆိုရင်ဝင်ခဲ့ပါလို့ခွင့်ပြုတဲ့အတိတ်ဝင်လာခဲ့အဲ့တော့ဝင်လာခဲ့တဲ့အခါပထမစကားလုံးကသွားခါတော်ဓမ္မောဓမ္မလိုသာမမှန်ကန်ကန်ဟောထားတာဖြစ်တယ်။မဟောတဲ့ဓမ္မမှားရင်တာမရှိဘူး။လို့ရင်လုပ်တဲ့အတိုင်းဖြစ်တယ်။အဲ့တော့ဒီစကားလုံးကအတော်ကိုအသေးပဲရှိတာ။မမှားရင်ရင်ဟောထားတဲ့တရားဆိုတိုင်းနာချင်းသုံးမယ်ဆိုလို့ရှိရင်အကျိုးကျေးဇူးဖြစ်မှာမဟုတ်ဘူး။မဖြစ်ရုံနဲ့မကဘူး။ဆိုးချိုးတွေနဲ့ကျန်ရတတ်တယ်။ဒါကြောင့်ဘုရားဆောင်ရအိဘိက္ခုပါခာတောဓမ္မမဟောထက်တဲ့ဓမ္မယုံကြည်ဆက်ချရတကယ်ကိုမမကကဟောထားတဲ့တရားဖြစ်တဲ့အစာဤကောင်းခြင်းနဲ့ပြည့်စုံတယ်အလယ်ဤကောင်းခြင်းနဲ့ပြည့်စုံတယ်အဆုံးဤကောင်းခြင်းနဲ့လည်းပြည့်စုံတယ်ဒီတချို့တရားတွေကတော့အစတော့ကောင်းတယ်လို့ရှိအလယ်တို့နောက်ဆုံးကြတော့မကောင်းတာလို့ဖြစ်သွားတယ်အတချို့ပြားအစနဲ့အလေကောင်းတယ်လို့ရှိတော့လဲအဆုံးကြတော့မကောင်းဒီလိုဟာမျိုးဖြစ်တတ်တယ်ဆောဗျာရဲ့တရားတော်ကတော့အစမှလည်းကောင်းတယ်အလေမှလည်းကောင်းတယ်အဆုံးမှလည်းကောင်းတယ်ဆိုမှန်တာကိုပြောတယ်လို့ရင်လို့တဲ့အတိုင်းဖြစ်တာကောင်းတယ်လို့ဆိုတာအဲ့တော့သာခတော်ဓမ္မောဖြစ်ငါပြောတာတော့ဆိုမြတ်စွာဘုရားသုတတနာဝင်လာခဲ့ငါဟောထားတဲ့ဓမ္မမှန်တယ်လို့ဆိုတာဂရန်တီပေးတဲ့သဘောသောကမှာပစ္စည်းဥစ္စာတွေဂရန်တီပေးတာမှအတူတရာလည်းသဘောကျတယ်။ဘယ်လဲဆိုရင်တရားတော်ကလည်းလုံးရင်လုံးတဲ့တိုင်းဖြစ်တယ်။လုံးရင်လုံးတဲ့တိုင်းမဖြစ်တဲ့အဆုံးအမဩဝါဒတွေဆိုတာရှိတယ်။ဘုရားဗျာရဲ့ဓမ္မကြောင့်မဟုတ်ဘူးလုံးရင်လုံးတဲ့တိုင်းဖြစ်တယ်။အဲ့ဒါကိုရည်ညွှန်းပြီးသွားခတော်ဓမ္မ။ဘာအတရားတော်ကိုမှန်မှန်ကန်ကန်ဟောထားတာဖြစ်တယ်။ဒါနဲ့ရသဗျာကအမခန့်ချက်ပေးပြီးတော့တာဝန်ပေးတာကဘာလဲဆိုစရဗျမစရိယညတော်ချင်းကိုခြင်းမှာဒါကသာသနာတော်ဝင်လာတဲ့ပုဂ္ဂိုလ်တွေဟာလိုက်နာခြင်းသုံးရမယ့်လုပ်ငန်းတစ်ခုဆောင်ရွက်ရမယ့်လုပ်ငန်းတစ်ခုအဲ့ဒါကိုရသဗျာခေါ်ညွှန်းတာဗျမစရိယလို့ဆိုရင်ညက်တဲ့အချင်းခြင်းမှာလို့ဆိုဘာပြောတာလဲဆိုမကင်ရှိပါအချင်းတရားအဲ့ဒီရှိပါခြင်းတရားဆိုတာသီလသမာဓိပညာသိက္ခာသုံးရအချင်းညာအဲ့တော့ရဟန်းဘဝဝင်ရောက်တယ်ဆိုတာဒီအချင်းတွေချင်းမို့ဒီအချင်းတွေချင်းမို့ဝေနာဖြစ်တော့ကြောင့်ဒါကိုလုတ်ဖို့ဆက်ဆက်ကြတောင်းပေးအဲ့တော့လုတ်တယ်ဆိုတာရည်ရွယ်ချက်တော့ရှိရဒါရည်ရွယ်ချက်နဲ့လုတ်တာတော့ဆိုတာမာဒုက္ခတာအန္တကိရိယာဒုက္ခအဆုံးသတ်ဖို့အတွက်ရတော့အချင်းချင်းပါဘယ်လိုဆို အဲ့တော့သမ္မာဒုက္ခသာအတ္တပရိယသာသနာတော်ဝိညာဉ်ရဲ့ရည်ရွယ်ချက်ကိုပြောအဲ့ဒီရည်ရွယ်ချက်မှန်ကန်လို့ပြောတယ်ပေါ့သာသနာတော်ဝိညာဉ်ဆိုတဲ့နေရာဒုက္ခအဆုံးသတ်ဖို့ပဲဖြစ်ရဒီဒုက္ခအဆုံးသတ်ပြုလုပ်နိုင်ဖို့အတွက်ရသောအချက်ကျင့်နိုင်ဒုက္ခအဆုံးသတ်ရဲ့အတွက်ဝင်လာတယ်ဝင်လာပြီးတဲ့အခါမှာဒုက္ခအဆုံးသတ်ဖို့အတွက်ရသောအချက်ကျင့်သီလကျင့်ရမယ်၊သမာဓိကျင့်စဉ်ကျင့်ရမယ်၊ပညာကျင့်စဉ်ကျင့်ရမယ်။ဟောဒီစကားလုံးကြီးကအင်္ဂါမအသေးပဲရှိတယ်။ရသော်ပြားကညမလူပြည့်ပြည့်စုံစုံပြောရင်ဟိုဘိက္ခုဘာဖရာသာသနာတဲ့ဝင်လာခဲ့။ဘာဟာတရားဓမ္မကိုမှန်မှန်ကန်ကန်ဟောထားတာဖြစ်တယ်။ညတော့မှန်ကန်တဲ့လီလာနဲ့ဆင်းရဲဒုက္ခတွေအဆုံးသတ်ဖို့အတွက်ညတော့အကျင့်ကိုကျင့်ပါရှင်ကုန်တယ်ကသာသနာပေါ်ဝင်တဲ့အခါပထမဆုံးသာသနာဝင်ခွင့်ပြုတဲ့ရသော်ဘုရားရဲ့မိန်ခေါ်တော်ဖြစ်တယ်။အဲ့ဒီမိန်ခေါ်ထဲမှာအတိတ်ကအမှန်တမ်းမှပြည့်စုံတယ်။တရားဓမ္မအတွက်လည်းမှန်ကန်တယ်ဆိုတာပြောပြီးသားဖြစ်တယ်။လောကမဲ့တောင်းတော်တရားကိုလည်းဖော်ပြပြီးသားဖြစ်တယ်။ကြီးရဲ့ချက်ကိုလည်းဖော်ပြထားပြီးသားဖြစ်တယ်။အဲ့ဒီမှန်ကန်တဲ့ကြည့်ရဲ့ချက်နဲ့မှန်ကန်တဲ့ကျင့်စဉ်ကိုကျင့်မယ်ဆိုလို့ရှိရင်ကိုလိုချင်တဲ့ဒုက္ခအဆုံးသတ်ခြင်းဒုက္ခအဆုံးသတ်တယ်ဆိုဘယ်မှာအဆုံးသတ်တယ်ဆိုနိဗ္ဗာန်မှာအဆုံးသတ်အဲ့ဒီဒုက္ခဆိုတဲ့ဒီအဆုံးသတ်တဲ့ဒုက္ခအဆုံးသတ်ဖို့တဲ့ဘာကိုအဆုံးသတ်ဖို့လိုတော့လို့ဆိုတော့တွေ့တာမှုဆိုတဲ့တဏှာကိုအဆုံးသတ်မှဒုက္ခအဆုံးသတ်လို့ရတယ်တဏှာမှုဆိုတဲ့တဏှာအဆုံးမတတ်ပဲနဲ့ဒုက္ခအဆုံးသတ်လို့မရဘူးပဲ။ဒုက္ခအဆုံးသတ်ဆိုတာဒုက္ခရဲ့အပြီးသတ်တဲ့နေရာဆိုတာနိဗ္ဗာန်ပဲ။အဲ့ဒီနိဗ္ဗာန်ကိုရချင်ရင်တဏှာဆိုတဲ့တဏှာမှုဒုက္ခသမုဒိယကိုဖယ်ရှားရမှာဖြစ်တယ်။အဲ့ဒီဒုက္ခသမုဒိယဖယ်ရှားနိုင်ဖို့အတွက်ဓမ္မစရိယအကျင့်ကျင့်ရမှာဖြစ်တယ်။ဟောလုံလန်းရောလမ်းစဉ်ရောကြီးဝဲချက်ရောအကုန်လုံးရက်ဆက်ဆော်ပြတာပြီးပြီဆိုတော့ဖော်ပြထားအဲ့ဒီဖော်ပြထားတဲ့အကြိုင်ရွှေချင်းမှန်မှန်ကန်ကန်နဲ့သာသနာပေါင်းဝင်ကြရဖြစ်တယ်ဝင်ပြီးတော့လောကမဲ့တာဝန်တော်တရားတွေကိုလုပ်ချအဲ့တော့ဒီနေရာမှာနှစ်ပိုင်းရှိတယ်နှစ်ပိုင်းရှိတယ်အခါရိယနဲ့အနခါရိယအခါရိယဆိုတာအိမ်တော်ရေးကိစ္စတွေကိုဆောင်ရွက်လို့အိမ်တော်ရေးစုပွားရေးတွေနဲ့မိသားစုနဲ့နေထိုင်တာမိသားစုနဲ့နေထိုင်တယ်ဆိုတာမိသားစုချွေးဖို့မွေးဖို့အတွက်စုပွားရေးလုပ်ငန်းတွေကိုလုပ်ကြအိမ်နဲ့ပတ်သက်တဲ့လုပ်ငန်းတွေကိုလုပ်ကြရတယ်သားသမီးတွေနဲ့ချွေးမွေးဖို့ရာအတွက်ဆောင်ရွက်လုပ်ခံကြအဲ့ဒါကအခါရအခါရရအဲ့ဒီလုပ်ငန်းကိစ္စတွေကိုလုံးဝဖယ်ရှားလိုက်တယ်အရာတီချောင်းလူပေါင်းလူပွားရဲ့စီးပွားဥစ္စာတွေအကုန်လုံးဆုံးပြန်လိုက်ပြီးတော့အိမ်တော်စီးပွားရေးတွေမရှိတဲ့လွတ်လပ်တဲ့ဘဝကိုယူလာကြတော့အနာဂါရိယကိုခေါ်တယ်။အဲတော့အနာဂါရိယနဲ့အခါရိယလို့ဒီလိုနှစ်မျိုးရှိတဲ့တည်းဘုရားမြတ်စွာလက်ထက်တော်ကာကလာတော်ကလူတွေအိမ်တော်ဘဝနဲ့နေတဲ့အခါအိမ်တော်ဘဝနဲ့နေကြတဲ့ပုဂ္ဂိုလ်တွေရှိသလိုအိမ်တော်ဘဝကိုစွန့်ပယ်ပြီးတော့အဲ့ရဲ့စီးပွားရေးတွေမလုပ်တော့ဘဲနဲ့လွတ်လွတ်လပ်လပ်သာသနာပေါ်ထူပြောင်းကြတဲ့ပုဂ္ဂိုလ်တွေအဲ့ဒါလိုနှမျိုးနှစ်စာရှိတယ်ပေါ့အဲ့ဒါလိုနှမျိုးနှစ်စာရှိတော့စဉ်းစားကြည့်ခေရတာဂါရနာဂါရအရာတီချောင်းလူပေါင်းလူပွားနေပြီးပစ္စည်းရောရှားနေရှားကိုကြရတယ်အဲ့ဒီပုံစံတွေရဲ့အခြေအနေနဲ့အနာဂါရလို့ဆိုတဲ့အိမ်တော်မရှိစီးပွားမရှာဘဲနဲ့ဇန်ဘဝဆိုတာကုပြောင်းတဲ့ပုံစံအခြေအနေဘယ်လိုရှိဘာဖြစ်လို့ဆိုလိုတာကတော့လူဝကြောင့်ဘဝကနေဘာဖြစ်လို့ဘုံကြီးဝကြတယ်လဲဘုရားလက်ထက်ကစပြီးတော့ဘာဖြစ်လို့ဘုံကြီးဝတ်တယ်လဲဆိုတော့ဘုန်းကြီးဝတ်တဲ့ပုဂ္ဂိုလ်ရဲ့စဉ်းစားချက်ကဘယ်လိုရှိလဲစဉ်းစားဖို့စဉ်းစားနေတယ်ဘုရားကတော့ဘုံထဲမှာဟောပြထားတာရှိတယ်။ဟ sambado krawato. Tubuh ni ada sura. Emel dama cakje cemiao ne. Kudu cipu de. Kuyi ne de lupa. Tubuh kudu cipu de. Kekere. Sambado krawato. Eyang di tahun lubang lubang mana je ha. Sambado cakje cakje de cemiao ne. Kudu cipu kuyi de. Emel ne de. Kudu kuyi de. Non ne de lupa sura. ဒါရင်လားလို့ဆိုမကဘူးရသောပထောလောဘဖြစ်စရာတွေဒေါသဖြစ်စရာတွေမောဟဖြစ်စရာတွေကာမဂုဏ်အာယုန်တွေထဲမှာနေရတာဖြစ်တယ်ရသောပထောကိလေသာတွေမြူတွေနဲ့လွှမ်းနေတဲ့နေရာလို့ပြောလို့ဆိုအဲ့ဒီလိုအခြေအနေမှာကုသိုလ်ဖြစ်ဖို့ကုသိုလ်ပြုနိုင်ဖို့အခြေအနေဟာအမှန်တမ်းနေပြီးတော့ကိလေသာတွေထူပြောတဲ့ เนี่ยฐานะมานี่ไทเนี่ยဆိုလို့ရှိရင်ခုနငါ့ဆောက်ရတာဝန်ပေးတဲ့ဗြဟ္မစရိယဆိုတဲ့အကျင့်တရားကိုပြည့်ပြည့်စုံစုံကျင့်နိုင်မှာမဟုတ်ဘူးအနှောက်အယှက်တွေရှိတယ်တာဂိဆာအမိဂိဆာနော်ပိနောယိဂိဆာလူမူယိဂိဆာဒီဂိဆာတွေဆောင်ရွက်စရာရှိနေတဲ့ကြောင့်ဗြဟ္မစရိယအကျင့်ရဲ့အနှောက်အယှက်တွေအများကြီးဖြစ်တာပြည့်ပြည့်စုံစုံစင်စင်ကြယ်ကြယ်နဲ့ပြည့်ဝရမလွယ်ဘူးလို့တို့ကဒီလိုတွေး နိုင်သည့်အတွက်ကြောင့်အဲ့ဒီကရာဝန္ဒဆိုတဲ့အိမ်တော်ကြီးကိစ္စနဲ့အလုံးကိုစွန့်ပယ်ပြီးတော့အနာဂါရလို့ခေါ်တယ်။အိမ်တော်ကြီးကိစ္စတွေကင်းဝေးတဲ့ဘဝတစ်ခုအပြည့်ယူကြ။ဒါယဟန်ပြုကြအရှိတယ်အဲ့ဒါလို့ရှိတယ်။အဲ့တော့ယဟန်ဘဝကြတော့ဘယ်လိုတွေးလို့ဆိုခုနလူဘဝတော့လူပေါင်းလူဘဝနေတယ်ဆိုတော့တဏ္ဍာရကုသဖြစ်ဖို့စက်တဲတယ်ဆို။ယဟန်ဘဝကြတော့အဘောကတော့ပပိစ္ဆာယဟန်ဘဝဆိုတာလူငင်းကြီးနဲ့တူတယ်ချင်းဖြစ်အလုံးလုံးလို့ညလွင်ပြင်းကြီးလိုပဲချောင်းလေဖြည့်တယ်ချင်းချင်းကြက်ကြက်မရှိဘူးကုသိုလ်လုပ်ဖို့ရတဲ့ချင်းကြီးပဲအကုန်ဒီလိုဆိုအဘောကတော့ပပိစ္ဆာယဟန်ဘဝဟာတဲ့လွင်ပြင်းကြီးပဲဟောအဲ့ဒါလို့ညတော်ချင်းကိုချစ်ပြီဆိုလို့ရှိရင်စင်စင်ကြဲကြဲနဲ့ပြည့်ပြည့်စုံစုံအကုန်လုံးချစ်ဖို့ရတဲ့အခြေအနေတွေအများကြီးကောင်းဒါကြောင့်မလို့သစ္စာပြားလက်ထက်တုန်းအမတန်မှချမ်းသာတဲ့တရားဥစ္စာကြွယ်ဝတဲ့တထေသားတွေတထေသမီးတွေတထေကြီးတွေတရားဥစ္စာတွေအကုန်လုံးစောင့်ပြီးတော့သာသနာ့ဘဝညဒါတွေမကဘူးတန်းပြေကိုအုပ်ချုပ်နေတဲ့ဘယင်မင်းတွေကိုယ်တိုင်ခြိမ်းန်းကိုစွန့်ခွာပြီးတော့သာသနာ့ဘဝညချအဲ့လိုဝင်ပြီးတော့ညတော်အချင်းကိုချင့်ကြတာဒီလိုရည်ရွယ်ချက်ကောင်းကောင်းနဲ့တန်ဖိုးရှိတဲ့ဟာတခုလုပ်ဖို့ရတဲ့လောကစီစဉ်ဥစ္စာတွေကိုဆုံးထွက်ကြအဲ့ဒီဆုံးထွက်တာကိုပဲဆုံးခွာတာကိုပဲနိခမ္မလို့ခေါ်တယ်ထွက်ခွာခြင်းဘယ်အနေထွက်ခွာလာလို့ဆိုကာမဂုဏ်အာယုန်တွေကနေထွက်ခွာတာဘုရားအလောင်းတော်ဟာဒီလိုထွက်ခွာဖို့ရအတွက်အလေးချင်းလုပ်ခဲ့ရတယ်ဘဝပေါင်းမြောင်မြန်းစွာအိမ်ကနေထွက်ခွာကြည့်ရတာအာယုန်ကနေထွက်ခွာတဲ့အကျင့်ကိုကျင့်ခဲ့ရတယ်။အဲ့ဒါကိုနိခမ္မပါရမီလို့ခေါ်တာ။အဲ့ဒါလိုထွက်ခွာလို့အလေးထားရှိတဲ့ပုဂ္ဂိုလ်မှသာလေ။တရားဥစ္စာတွေကိုစွန့်ပယ်ပြီးတော့ထွက်ခွာနိုင်တယ်။ပိုင်ဆိုင်မှုတွေအလုံးကိုစွန့်လွတ်နိုင်တယ်။မိသားစုတွေကိုစွန့်လွတ်နိုင်တယ်။ဘာယောဇဉ်တွေကိုဖြတ်နိုင်တယ်ဆိုတဲ့အလေးထားရှိတယ်။အဲ့ဒါလိုနိခမ္မပါရမီမဖြစ်ခြင်းပဲနဲ့ဘုရားအလောင်းဟာဒီရှင်သေးတောင်းရဲ့လေးမျိုးဖွားတဲ့နေပါရတော်ရရာနဲ့ဒီသားကလေးချိန်နှံစည်းစိမ်ပြစ်ပြီးတော့တော့ထွက်ဖို့ဆိုတာအလွန်ခဲရင်းတော့အဲပါရမီဖြစ်ခြင်းခဲ့တဲ့အစွမ်းတကူစိတ်ဓာတ်ရဲ့ခိုင်မာမှုကြောင့်ဒါတွေကိုတိုင်ရောစဉ်တွဲမနေပဲနဲ့စိတ်ကိုဆုံးဖြတ်ပြီးဓမ္မပေါ်မှာအလေးထားပြီးတရားရှာဖို့ဆိုပြီးဆုံးဖြတ်နိုင်ခဲ့တာအဲ့ဒါနိခမ္မပါရမီပြည့်တာလို့လုံးနိုင်အေးဘုဘဝနဲ့ယဟန်ဘဝဆိုတာအခုလို့ကြွားချမှုရှိဒါဖြင့်မေးစရာတစ်ခုရှိတယ်အိမ်တော်ရဲ့သားဘုဘောင်လူဘဝမှာစီးပွားရှာရင်တစ်ဖက်ကစီးပွားရှာရင်နဲ့မ ညာတော့အကျင့်ကိုကျင့်လို့မရဘူးလားလို့ဆိုရပါတယ်။မရတာတော့မဟုတ်ဘူးညာ။သို့တော့အနောက်အရှက်တွေကြားတဲ့အချိန်ကြီးမလုံနိုင်ဘူး။ရှားသမားအချိန်ကြီးနဲ့ကြိုးစား။ရှင်းရှင်းပြန်ပြန်တော့မရဘူး။အချိန်ကြာလာတဲ့အခါဒါကြောင့်ဆွမ်းရည်တတိတွေပြည်လာတဲ့အခါညာ။ဒါကြောင့်မို့မြတ်စွာဘုရားလက်ထက်တော်ကယဟန်ဘဝကိုမဝင်ကြပဲနဲ့တထေးကြီးတွေတကြွယ်ကြီးတွေတိုင်းကြီးအုံချုပ်တဲ့မင်းကြီးသူ့ဝံလူ့ဝံမှာပဲနေနေတရားနာခြင်းတရားကျင့်ခြင်းဖြင့်အချိန်ပိုင်းအတိုင်းပြုလုပ်လိုက်ကြတာသူတို့ဟာသတ္တဝါဖြစ်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်သက္ကရာကဖြစ်တဲ့ပုဂ္ဂိုလ်တွေရှိတယ်နောက်ဆုံးမှာအနာဂံထိအောင်ဖြစ်ကြလူ့ဘဝတို့ကြောင့်ဘဝနဲ့အနာဂံထိအောင်ဖြစ်တယ်အဲ့တော့ယဟနာဖြစ်သွားပြီဆိုရင်တော့ဟိုလူပေါ်မှာမနေတော့ဘူးအနာဂတ်ဖြစ်ပြီးတိုင်အောင်ကတော့လူပေါ်မှာနေကြဘုရားလက်ထက်ကစိတ်တူကျဲလို့ဆိုတာအနာဂတ်နဲ့လူပေါ်မှာနေနေကြတယ်ပုက္ခတူကျဲလို့စိတ်တူကျဲလို့ဖတ်ထက်ကအလဝကလို့ဆိုအနာဂတ်ပုဂ္ဂိုလ်ကြီးတွေသို့တော်သာသနာပေါင်းဝင်ပြီးတော့ယဟမခံကြဘူးတို့ကြောင့်ဘဝနဲ့ပဲဒီတရားဓမ္မကိုစဉ်းစားကြိုးအထောက်ပြီးတော့နေကြတာအဲ့လိုပုံပုံလေးရှိတယ်။ဟောနောက်လွတ်လွတ်လပ်လပ်ပို့ပြီးတော့ရှိအောင်လို့ဆိုပြီးတော့ယဟန်ဘုရားကုပြောင်းရတဲ့ပုံပုံလေးရှိချင်တယ်။အဲ့တော့ယဟန်ဘုရားကုပြောင်းသွားတဲ့ပုံပုံကဘာဖြစ်လူဘုရားနေတဲ့ပုံပုံကဘယ်လိုနေထားရှိလဲ။လူဘုရားနေတဲ့ပုံပုံကကာယဝိဝေကဆိုတာရဖို့ခက်တယ်။ကာယဝိဝေကဆိုတာတကူကြီးလွတ်လွတ်လပ်လပ်နေနိုင်ဖို့တကိုယ်ကြီးလွတ်လွတ်လပ်လပ်နေနိုင်ဘူးဆိုတာရားဘဝပဲရနိုင်။နောက်တစ်ခါစိတ်တဝိဝေကစိတ်တဝိဝေကဆိုတာကြတော့သမာဓိကျင့်စဉ်တစ်ခုကိုကျင့်နေမှာကိုယ့်ရဲ့စိတ်ကလေးကကိလေသာအာယုံကာမလုံတွေနဲ့မတွဲမှာတယောက်တည်းနေရုံနဲ့စိတ်တဝိဝေကမဖြစ်ဘူးမိမိစိတ်ကိုကကာမလုံအာယုံတွေအတွက်မတွားပဲနဲ့ကမ္မထအာယုံတစ်ခုတည်းနဲ့နေမှာစိတ်တဝိဝေကဆိုတာဖြစ်တယ်သမာဓိကျင့်စဉ်ကျင့်လို့တယ်နောက်အဘာဒီချင်းစဉ်ကျင့်လို့သံတရားတွေရလာပြီဆိုရင်ဒါစိတ်တဝိဝေကပြည်ပြီးပေါ်မှာရလို့ပြောတယ်။ကာယဝိဝေကကတော့ယဟန်ဝင်လိုက်တာနဲ့ရသွားပြီ။စိတ်တဝိဝေကရဖို့အတွက်အဘာဒီချင်းစဉ်ကိုယ်စိတ်ထဲမှာကိလေသာအာယုန်တွေလာပြီးတော့မတွဲအောင်စင်ထာဝရတတိထားပြီးတော့အဘာဒီချင်းစဉ်တစ်ခုကျင့်ဖို့လိုတယ်။ဟောနောက်ဆုံးဖြစ်တဲ့ဥပတိဝိဝေကဆိုတာခန္ဓာရည်နဲ့ဘယ်တော့မှပြန်ပြီးတော့မဆက်ဆက်တဲ့နိဗ္ဗာန်ကိုချမ်းသာကိုရမှာဥပတိဆိုတာဒီနေရာမှာခန္ဓာ၅ပါးသင်္ခတတရားတွေအဲ့တော့ခန္ဓာ၅ပါးသင်္ခတတရားဆိုတာနိဗ္ဗာန်ရမှာပဲလွတ်လပ်သွားတယ်အဲ့ဒီခန္ဓာ၅ပါးနဲ့လွတ်လပ်သွားလို့ရအတွက်ကနိဗ္ဗာန်ကိုမျက်မှောက်ပြုအောင်ကြိုးစားမှနိဗ္ဗာန်ရောက်မှပဲလွတ်လပ်တယ်ဒါကြောင့်ဥပရိဝိဝေကဆိုတာနိဗ္ဗာန်ကိုခေါ်တာဖြစ်တယ်အဲ့လိုလွတ်လွတ်လပ်လပ်ဖြစ်ဖို့ရတဲ့ကျင့်ကြံကျုပ်ကိုအားထုတ်ကြရပါမယ်။သစ္စာဘုရားရဲ့အင်္ဂရမြတ်ကလူပဲဖြစ်ဖြစ်ရှင်ယဟန်ပဲဖြစ်ဖြစ်အဓိကမြတ်သောအချက်ကိုကျင့်ဖို့ပဲလူ့ကြောင့်အနေနဲ့လည်းပဲနိဗ္ဗာန်ရဖို့ရအတွက်မဂ္ဂင်၈ပါးအကျင့်တရားကိုကျင့်ရမှာဖြစ်တယ်။ယဟန်တော်အနေနဲ့လည်းပဲမဂ္ဂင်၈ပါးအကျင့်တရားကိုကျင့်ရမှာဖြစ်တယ်။အကျင့်ဟာတော့ဒီတိုင်းပဲသို့တော့ဘာကွာခြားသွားတယ်လဲလို့ဆိုရင်ခဏအိမ်တော်စည်းဝါးတစ်ဖက်ကလုံနေတာနဲ့အိမ်တော်စည်းဝါးလုံးဝမလုံတော့ဘဲနဲ့လွတ်ထိုက်လွတ်လိုက်တာနဲ့ဒီဟာကွာခြားမှုပဲပေါ့အဲ့ဒီကွာခြားချက်ကဘယ်လောက်ထိအောင်အကျိုးဖြစ်ထွန်းတယ်လဲလို့ဆိုရင်မြတ်စွာဘုရားကဂုဏိတုတ်တံမှာဟောထားတာရှိတယ်ခင်းတာနဲ့တောင်ပြန်တန်းတဲ့အခါမှာအရှိန်ရဲ့အမတန်မှကွာအဲ့မှာငှက်တယ်ပြန်ပန်းတဲ့အရှိန်ဟာအမတန်မှကြီးညာဆန်းပေါ့အဲ့တော့လူနဲ့ယဟန်ဟာဘာကွာတော့ဆိုလူဟာခင်းတာငှက်တယ်အလုံးယဟန်ဟာခင်းတာငှက်တယ်အလုံးနှင်းနှင်းညံ့၄ပါးချီးကိုရောက်ရှိနိုင်တယ်ဒါဖြစ်လို့တော့ဆိုအဟန္တာအနှောက်ရှက်တွေနည်းလို့တို့ကြောင့်ဘဝမှာနေတယ်ဆိုရင်ခုနကပြောသူတံပါတော့ကလာပါတော့အနောက်ရှက်တွေများသည့်အတွက်ကြောင့် လွတ်လပ်မှုမရှိဘူးလွတ်လပ်မှုမရှိသည့်အတွက်ကြံ့ကြံ့မှုတွေဖြစ်တယ်အဲယဟဘွားကြတော့ကြံ့ကြံ့မှုမဖြစ်ဘူးတဲ့ဒါကြောင့်မို့ပြန်တန်းတဲ့အခါထောင်းတဲ့ကနေကွေးပြီပဲလို့ခင်ဗျားငဲ့ကြတယ်အဲဒါမှလျှင်မြန်တယ်ဒိဗ္ဗံခရီးကိုသွားတဲ့အခါယဟန်နေကျင့်နေကျင့်တာပို့ပြီးတော့လျှင်မြန်မှုရှိတယ်လို့ဒီလိုပြောတာဒါကကျင့်တဲ့နေရာမှာလည်းပတ်သက်ပြီးပြောတာအသိဉာဏ်ထက်မြတ်မှုနဲ့ပတ်သက်ပြီးပြောတာဒီနေရာမှာမေးစရာရှိတာများလို့ဥပမာပဲဝိတာခါတော့သာသနာပေါ်မှာဝင်မဲ့ခုနှစ်နှစ်အရွယ်တမီးလေးအနေနဲ့ပဲသူဟာတောတဘာဖြစ်သွားတယ်ဆိုတချို့ကထင်ကောင်းထင်လိုက်မကျင့်နိုင်ရဘူးလို့ထင်ကောင်းထင်လိုက်မဟုတ်ဘူးကြီးတကွာတည်းရှိရင်တော့သူကခုနှစ်နှစ်အရွယ်ငယ်တယ်သို့တော်အတိတ်ဘဝတွေကလုတ်ခဲ့တဲ့လေ့ကျင့်လာတဲ့လေ့ကျင့်မှုတွေကများခဲ့တယ်အလွန်များသည့်အတွက်သူဓမ္မအရေးအမှအသိဉာဏ်ငယ်တယ်လို့ပြောလို့မရဘူးဘဝအနေနဲ့သာလူသက်ငယ်တယ်လို့ပြောရတာသူ့ရဲ့လေ့ကျင့်သူ့ရဲ့အသိဉာဏ်ကအတိတ်ကလုတ်ခဲ့တာဖြစ်သောကြောင့်သူဟာသင်္ကေတဉာဏ်နဲ့သောတာပန်ဖြစ်နေဖြစ်ဒီသောတာပန်ဖြစ်ပြီးတော့ဝိတာခာဖြစ်အထက်မဲ့တွေမတက်နိုင်ဘူးလေသက္ကရာကံဖြစ်ဖို့မလုံးနိုင်ဘူး၊နာကံဖြစ်ဖို့မလုံးနိုင်ဘူး။ဒါပဲလို့လို့ဆိုရင်သောတာပန်ဖြစ်ပြီးသက္ကရာကံဖြစ်ဖို့အတွက်ဝိပဿနာခြင်းတွင်သုံးမြင့်ခြင်း။အဲသက္ကရာကံဖြစ်သွားတဲ့ပုဂ္ဂိုလ်ကလည်းအနာကံဖြစ်ဖို့တိုးမြင့်ပြီးတော့ခြင်း။အနာကံဖြစ်သွားတဲ့ပုဂ္ဂိုလ်ကလည်းယဟနာဖြစ်ဖို့ဝိပဿနာဉာဏ်တိုးမြင့်ပြီးတော့ခြင်း။အဆင့်ကိုမြင့်မြင့်ပြီးတော့ခြင်းရတဲ့နေရာမှာညာတော်အဖြစ်လူတွေဟာကြံ့ကြံ့သွားတယ်။အော်ယဟန်တော်တွေကြတော့သောတပန်ဖြစ်ပြီးအကြခင်ကယဟန်တော်ဟောရောက်သွားကြ။ဒါပဲလို့လို့ဆိုတူးမြင့်ပြီးတော့ခြင်းတဲ့လျံမှာပို့ပြီးတော့လျင်ညာနဲ့အရှိန်ဟောကောင်းတယ်ဒီလိုဆိုလိုတာပေါ့။ဒါပဲလို့အရှိန်ဟောကောင်းတယ်ဆိုရင်ခုနလွတ်လပ်မှုတွေရှိတယ်။အယောဇဉ်တွေနည်းတယ်နှောင့်ယှက်တွေနည်းတယ်။အေးဘဝခရီးကိုရှောင်လန်းကြတဲ့အခါသာသနာတော်နဲ့ချုပ်တွေးတဲ့အခါအရေးကြီးဆုံးကဘာလဲလို့ဆိုလို့ရှိရင်အခုပြောတဲ့ဓမ္မစရိယဆိုရင်ညတော့အကျင့်ဖြစ်တော့ဒီညတော့အကျင့်သုံးညာသာသနာ့အခါမှာဆိုရင်အကျင့်သုံးတာမဟုတ်ဘူးအခွင့်အရေးလည်းမရှိဘူးဘယ်သူမှလည်းမသိဘူးတာမန်တိလာလေးတော့ကျင့်နိုင်အောင်ကျင့်နိုင်လိမ့်မယ်သူတော်ကောင်းတွေကညံ့ပြတဲ့၅ပါးတိလာလုံနာမျိုးလေးတော့သာသနာ့မှာရှိကောင်းရှင်တယ်အခုဒီသာသနာတွင်မှာသာသနာတော်နဲ့ဆက်ဆက်တဲ့၅ပါးတိလာမျိုးဆိုတာလုံလို့ရခက်ခဲတယ်အရိယာကိုယ်တော်စင်နေမျက်မျက်လုံးလုံးချစ်ဆုံးတဲ့သီလမျိုးဟာသာသနာ့မှာမရှိနိုင်ဘူးလေ။ဒါကြောင့်မလို့အခုလိုသာသနာတော်ကြီးနဲ့ကြုံတွေ့လာတဲ့အခါမှာသာသနာတော်မှာဝင်ရောက်ပြီးတော့ညတော်ချင်းကိုကျင့်ကြရတယ်ဆိုတဲ့ပုဂ္ဂိုလ်တွေလည်းဝမ်းသာစရာကောင်းတယ်။မိမိတို့ရဲ့ရှင်သွေးယတနာများအမတန်မှတန်ဖိုးရှိတဲ့မြတ်စွာဘုရားရဲ့သာသနာရဲ့သာသနာအမွေတွေကိုခံယူစေဖို့အတွက်တို့တွေကအခွင့်အလမ်းတစ်ခုအနေနဲ့ဆောင်ရွက်ပေးတာဖြစ်လို့သူတို့ရဲ့တဏ္ဍာမှာမြတ်စွာဘုရားရဲ့ဓမ္မယတနာလို့ခေါ်တဲ့ကိုချင်းတီလာစတင်ပြီးတော့သူတို့တဏ္ဍာမှာတည်သွားပြီအဲ့ဒီတဏ္ဍာမှာတီလာတည်သွားခြင်းဒီပဲလေဓမ္မအမွေပေးတယ်လို့ခေါ်တယ်သာသနာအမွေရလိုက်တယ်လို့ခေါ်တယ်အဲ့ဒါကိုသာသနာအမွေခံတယ်လို့ပြောတယ်နော်ဒီသာသနာအမွေဆိုတာဘုရားကြောင်းကံတွေကိုပြောတာမဟုတ်ဘူးဘုရားပြညတ်ထားတဲ့သီလကိုကျင့်ခွင့်ရလိုက်တာဒါအမွေရတယ်လို့ပါသို့တော်လူတွေကအခုလိုကိုကျင့်တရားတို့တရားတို့ရတာရတယ်လို့မထင်ဘူးအများစုကသစ္စာရမှဒီပြပစ္စည်းဥစ္စာတွေရမှရတယ်လို့ထင်တယ်ဒီအခုလိုသာသနာ့ဘဝဝင်ခွင့်ရအောင်သင်္ကန်းတွေပြိဋ္ဌာန်တွေလှူလို့ကိုရင်ရဲ့သီလနာရဲ့သီလတွေသူတို့တဏ္ဍာမှာတည်အောင်လုပ်လိုက်ခြင်းတွေธรรมยรณาတွေကိုပြေးအပ်လိုက်ခြင်းဖြစ်တယ်။သူတို့မှရသွားပြီ။အခုရလိုက်တာကနော်။လောကမှာဟိုပဋ္ဌာန်ဒီယရဏာတွေညာကြီးရတာတဲ့တန်ဖိုးရှိတယ်။ရှင်မွေယရဏာတွေရမှာလို့ဆိုရင်အဲ့ဒီရှင်မွေယရဏာတွေကနေကိုယ်ကြောင်းကြစိတ်တွေဖြစ်ပွားစေတတ်တယ်။လောကစိတ်တွေဖြစ်ပွားစေတတ်တယ်။မရခင်ကရခြင်းနဲ့ရပြီးတော့စိုးရိမ်ရတယ်နော်။မရှိတောင်းတရှိကြောင်းကြရှိလာတဲ့အခါတကြောင်းကြကြဖြစ်လာစိတ်မချတာတွေဖြစ်လာဟောအခုလိုဓမ္မအမွေကြတဲ့အခါကျတော့ ဟိုရှိလာတဲ့အခါမှာကြောင်းကြမှုဆိုတာလုံးဝမရှိစိတ်အေးချမ်းသာမှုလည်းရှိနှလုံးသားအေးချမ်းရဲ့အကြောင်းပဲဖြစ်တယ်။ဟိုရလာတဲ့အချိန်မှာလည်းပဲလွန်တန်မှုရှိတယ်။တစ်ဖက်ကကြည်အောင်လားရလာပြီးလို့ရှိရင်တခြားရှင်မွေယန္နာဆိုတာသုံးလိုက်ရင်ကုန်သွားတယ်။သို့မဟုတ်မသုံးမဲ့ထားလဲယန္တမျိုး၅ပါးပျက်စီးသွားတယ်။နောက်ဆုံးပါကျန်သူများဘာနဲ့မဆုံးလဲပဲအနိစ္စသဘောအရပျက်စီးသွားတယ်။အခုပြောတဲ့ဓမ္မအမွေကြတော့မိမိရဲ့ရင်ထဲနှလုံးထဲမှာကိမ့်ပြီဆိုလို့ရှိရင်နောက်တစ်ခါဒီဓမ္မအမွေတွေဟာအကြောင်းတိုက်ဆိုင်လာလို့ရှိရင်မိမိကိုကောင်းကျိုးချမ်းသာပေးဖို့အတွက်ပြန်ပြီးတော့ပေါ်လာမှာဖြစ်တယ်။သူ့ရဲ့စွမ်းရည်တက်တည်တွေဟာနိဗ္ဗာန်ဖြစ်အောင်တည်ဆောင်ပေးနိုင်တဲ့စွမ်းရည်တက်တည်တွေဖြစ်လာမှာ။ဒါကြောင့်မို့ဒီအမွေကအလွန်မှတန်ဖိုးရှိတယ်အခုလိုရဟန္တာရှင်ပြုကိစ္စတွေသာသနာအမွေခံတယ်လို့ပြောကြတယ်နော်တကယ်အမွေဆိုတာရအောင်ယူမှရအောင်အေးမြတ်စွာဘုရားတခင်ကိုရောမြတ်ကလည်းဓမ္မအမွေသာသနာအမွေခံတဲ့ပုဂ္ဂိုလ်တွေပဲဖြစ်ကြပါလေပစ္စည်းဥစ္စာအမွေခံတဲ့ပုဂ္ဂိုလ်တွေမဖြစ်ကြစေနဲ့လို့ဒီလိုဟောကြားခဲ့တဲ့ရဟန္တာတွေသာတော်ရဟုလာလေးအမွေတောင်းတဲ့အချိန်တုန်းကလည်းမြတ်စွာဘုရားကဓမ္မအမွေကိုပဲပေးခဲ့တယ်ဒီဓမ္မအမွေဒီသာလည်းတဏှာဝရှင်ရဲ့လူကင်းရာအလွန်မွန်မြတ်တဲ့ထာဝရခိုင်မာတဲ့အမွေပစ္စည်းဖြစ်တယ်လို့ဒီလိုဆင်ញံသုံးသပ်ပြီးတော့ဆောက်ပြားဓမ္မအမွေပြီးခဲ့လို့ရှင်ရဟုလာလေးဟာခုနှစ်နှစ်အရွယ်သာသနာတော်ဝင်ယဟန်တဝါမရခင်လေးမှာယဟန္တာဖြစ်သွားတယ်အဲ့လိုအမတမတန်ဖိုးရှိလာတဲ့ရတ္တမေရတ္တဖို့ဆိုတဲ့အမွေကိုရပါတယ်သာဝရအငိမ့်ချက်ဆိုနိဗ္ဗာန်ချမ်းသာမြတ်မောပြုနိုင်ပါတယ်။တကယ်လို့ဒါပစ္စည်းအမွေပေးပြီးတော့ခြင်းနှံစိစိတ်တွေကိုအနှံ့လိုက်တယ်ဆိုလို့ရှိရင်သူဟာတဏှာထဲမှာရှိနေဦးမှာပဲ။ကံမကောင်းအကြောင်းမလာရင်ငရဲချီအောင်ရောက်သွားတယ်။ငရဲချီအောင်ရောက်သွားမယ်။တိရစ္ဆာန်ဖြစ်မယ်၊ပြိတ္တာဖြစ်မယ်။တဏှာထဲမှာဆုံးကြီးဆန်ကြီးနဲ့ဒီလိုသွားနေကြမှာဖြစ်တယ်။အဲ့ဒီဆင်းရဲဒုက္ခတွေကလွတ်ကင်းပြီးသာဝရငြိမ့်တဲ့နိဗ္ဗာန်ချမ်းသာဆိုတဲ့အမိန့်တူရရှိဒီကလေးဟာလည်းတို့တွေသာသနာတော်နဲ့ဆက်ပြီးတော့သာသနာအမွေကိုခံယူကြရတယ်ဒီယဟန်ကရှင်ပြုလုပ်တဲ့ယဟန်တကရှင်းတဲ့ကောင်ရှင်းအမယဟန်အမတွေအနေနဲ့ကလည်းသာသနာတော်နဲ့ဆက်တဲ့ကုသိုလ်ကောင်းမှုမိမိတို့တဏ္ဍာမှာဖြစ်ပွားစေရတဲ့ဒီကုသိုလ်ကောင်းမှုတန်ဖိုးမပြတ်နိုင်တော့ကြီးမားတဲ့မွန်မြတ်တဲ့ကုသိုလ်ကောင်းမှုဖြစ်တယ်ဒီကုသိုလ်ကောင်းမှုဟာကိုယ်ရင်ထဲနှလုံးထဲမှာရောက်လာပြီးတဲ့နောက်ဒီပျောက်ွယ်သွားပြီမဲ့လို့ငါကြံရစ်တယ်လဲဆိုစွန့်ရစ်တတ္တိတွေအနေနဲ့တော့ကျန်နေရတယ်ကာမတတ္တိဆိုကျန်နေမှာပဲတစ်ချိန်တစ်ခါရင်ထဲနှလုံးထဲမှာဖြစ်လာတဲ့ဒီကံတရားတွေဟာအွန်လိုင်းဖြစ်ပြီးဘယ်အချိန်ပဲဖြစ်ဖြစ်အကြောင်းတရားပေါင်းစုံမိလာပြီဆိုလို့ရှိရင်ချမ်းသာဒုက္ခဆိုတဲ့အကျိုးကိုထုတ်လို့ပြီဆိုပါတော့ရုပ်စိတ်လေးတစ်ခုတည်းမှာရှိနေတဲ့အပင်ဖြစ်စေနိုင်တဲ့စွမ်းရည်တတ္တိလေးဆိုတာခွဲကြည့်ရင်တွေ့မှာမဟုတ်ဘူးသို့တော့မြင်နဲ့မြင်နဲ့ဆုံလိုက်တဲ့အခါမှာအောက်ကိုအမြင့်ကလေးဆင်းပြီးတော့အပေါ်ကိုအမြောက်ကလေးတက်လာပြီးနောက်ဆုံးမှာအတိအပွင့်နေတဲ့ဝေစာတဲ့သစ်ပင်ကြီးတစ်ပင်ဖြစ်သွားနိုင်တယ်ထို့တူပဲအခုလှုပ်ထားတဲ့ကုသကောင်းမှုလေးတွေရုပ်စိတ်နဲ့အလားတူတူတဲ့မျိုးစိတ်ထဲမှာတတ္တိတွေရှိနေတယ်လို့တို့ရဲ့ယင်နဲ့နှလုံးထဲမှာသာသနာတော်နဲ့ပတ်သက်တဲ့ရတဲ့ကုသကောင်းမှုရဲ့တတ္တိတွေဟာရှိနေပြီ။မြည်တဲ့ရည်နဲ့ဆိုတဲ့ကြံတဲ့အကြောင်းလေးနဲ့ဆုံလိုက်လို့ရှိရင်ဒီတတ္တိတွေရဲ့အကျိုးကျေးဇူးတွေဟာပေါ်လာမှာပဲလို့ဒီလိုကံကံရင်ကျိုးယုံကြည်လက်ခံတဲ့ကမ္မတက္ကတာတာမဒိဋ္ဌိဉာဏ်ရှိထားတဲ့အားလေးဆိုဒီကနေ့ယဟန်ကအရှင်သူအလှူတော်မင်္ဂလာကြီးကျင်းပရတာဖြစ်ဟုတ်သာသနာပေါင်းဝင်တဲ့ပုဂ္ဂိုလ်တွေလည်းများစွာအကျိုးရှိတယ်တို့တွေအတွက်လည်းများစွာအကျိုးရှိတယ်သာသနာတော်ကြီးကိုလည်းတစ်ဖက်ကတူတန်းထောက်ပံ့နေတာဖြစ်တယ်လို့စိတ်ထဲနှလုံးထဲမှာအမြဲတမ်းဝမ်းသာပီတိဖြစ်နေစေကောင်းနေဆိုတဲ့အကြောင်းအနုမောဒနာတရားဟောကြားတာကိုအလုံးစုံနိုင်မှတ်သားပြီးတော့ကုသိုလ်တရားကျိုးစားအားထုတ်နိုင်ကြပါစေကုန်တည်းကဲဒီစက်ချတာ။ဒါကတော့ရှင်ပြုသူတော်မင်္ဂလာပါ။ပိတ္တနာဆရာတို့တပါးနဲ့ நான் தமிழ்ச்சா செய்யணும் சொன்னாலும் சுட்டு பேசி பேசி ဒါဒီဝရရဲ့အကြောင်းလဲအင်္ဂါလောကနာစတုပိစီအပရိဒတ်ဖြစ်တဲ့သင်္ကြန်ဓမ္မကုသတူတော်ဝေသုံးသိန်းကျတဲ့ဘုရားပေါ်မှာဒီစီလေးပါးကိုဒုရန်စကချင်းဆိုကုသိုလ်ကောင်းမှုများပါဝင်။ဈာန်ကရှင်ပြုဒုရမင်္ဂလာပြိခရာတို့ကိုလှူဒါန်းရခြင်းဌာနကောင်းမှုစံခဲဝေဘောခြင်းချွေခြင်းရဆရာတို့ကိုဆက်ကဒုဒါန်းရခြင်းဌာနကောင်းမှု သောတိယတဲ့သီလကောင်းတရားတော်အာရယအာဝနာကောင်းဒီကောင်းမှုတွေအစုစုလို့ကုသိုလ်ရဲ့ဖို့ပါလာဖို့တတ်တော်အားတွေနဲ့မျှဝေခံစားဖို့ရေစဲချစားရအောင်ကဲအားလုံးနဲ့အမှုရှင်အရှင်ဘုရားဘုရားတို့တော်တို့ဒီဘုဒ္ဓမြတ်စွာဘုရားဟောကြားတော်မူအပ်သောဒေသနာတော်အယ ธรรมะอมวยโกธรรมะอมวยโกขันธ์อยู่โดจะบาทะภิญขันธ์อยู่โดจะบาทะภิญยะหันขันธ์จินยะหันขันธ์จินชินจุจินปริคขะราปริคขะราอสงโลกโกโลกโกปุถันจินภิญปุถันจินธรรมะอมวยโกธรรมะอมวยโกขันธ์อยู่ยะอ๋อธรรมะโชสาอัธุจะบาทะภิญ ရန်ကရှင်ပြုအလှူတော်မင်္ဂလာအခန္ဓာကိုဆင်ရင်ကျင်ပါပြုလို့ကြလည်းရဲ့လူတန်း၆ပါးများပါသောဤပရိက္ခရာ၈ပါးတို့ကိုပရိက္ခရာ၈ပါးတို့ကိုလူတန်း၆ပါးပေးခြင်းဖြင့်
အမျိုးကောင်းလားအမျိုးကောင်းသမီးတို့အားသာသနာဘောင်၌ရောစေပြီလင်ဓမ္မစရိယမာနမယသောအချင်းရောစေပြီလင်ချင့်သုံးခွင့်ရအောင်ပြုလို့ရအောင်ထောက်ပံ့ရပါတော်၏အင်္ဂါတော်ဆင်းရဲဒုက္ခဆင်းရဲဒုက္ခဆံခဲဝေဘောဇဉ် ချင်းရတာဝိညာဉ်အချာပြတို့ကိုဆက်ကကြပါကုန်၏နဝကမ္မတို့ကိုတော်ဝိညာဉ်တို့မှာဖြစ်ပေါ်လာသောသီလေးပါးကိုသီလေးပါးကိုသူလမ်းကြပါကုန်၏ဆက်ကိုင်းမြို့ပါဠိဝေါ်တာယုံပါဠိဝေါ်တာယုံရှောင်းတိုင်း၌
ရတိပတ်နယချုပ်ကိုနယချုပ်အာထုတ်ရှင်ပြောနယချုပ်အင်္ဂါတော်အရှင်ရတ္တိသတုပိစယအလုံးမှာနသိမ့်ချက်သောအတ္တရာတို့ကိုစံ့မြုပ်လျက်သို့အတ္တရာတို့မှဖြစ်ပေါ်လာသော သီလေးပါးကိုဓမ္မပူဇာဝိထုမွေလွာအတရားတို့မှဖြစ်ပေါ်လာသောသီလေးပါးဖြင့်တရားတော်မြတ်ကိုပူဇော်ကြပါကုန်၏ယနေ့ယခုအာထုတ်ပြုလုပ်ကြရသော ညကောင်းမှုသည်ဒုက္ခခတ်သိဒုက္ခခတ်သိချုပ်ငြိမ်းရာမံဒုက္ခခတ်သိအကြောင်းအထောက်ပံ့ဖြစ်ပါစေသတည်းဒီပါတိဒီကောင်းမှုဤဒီပါတိအဖို့ဘာကဟောဒမိအဖအမိအဖို့အဖွာဟောဆရာသမားမဆာ၍ဆရာသမားမဆာ၍ကဘာသူကဘာသာ ဘာသူတဘာသာဘာသူတဘာသာလူနတ်မြမတတဝအမြတို့အားအမြအမြအမြဝေမပါကုန်၏ဘာသူတို့အမြဘာသူတို့အမြကိုစီရကြကုန်၏ဖြစ်၍ကိုစိတ်မပြချမ်းသာကြသည်
Ya, 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 ya